အီရန်နိုင်ငံမှာဩဇာကြီးမားတဲ့ရှီးယိုက်မွတ်စလင်ဘာသာရေးခေါင်းဆောင်မူစတာဒါအယ်ဆာဒါဟာနိုင်ငံရေးကနေနှုတ်ထွက်တော့မယ်လို့ကြေညာခဲ့ပြီးတဲ့နောက်ဘက်ဂရက်မြို့တော်မှာတနင်္လာနေ့ကသူ့နောက်လိုက်တွေနဲ့ပြိုင်ဘက်အုပ်စုတွေအကြအတီးရုံတွေဖြစ်ပွားခဲ့ပြီး၅ဦးသေဆုံးခဲ့ပါတယ်အဲ့ဒီဖြစ်စဉ်မှာအနည်းဆုံးလူ၁၉ဦးလက်ဒဏ်ရာရရှိခဲ့တယ်လို့ရဲတပ်ဖွဲ့နဲ့ဆေးဘက်ဆိုင်ရာဝန်ထမ်းတွေကပြောပါတယ်ဘက်ဂရက်မြို့တော်ကအစိုးရအဆောင်အုံတွေနိုင်ငံတကာရုံးတွေတည်ရှိကြတဲ့ Green Zone အတွင်းမှာအယ်ဆာဒါရဲ့နောက်လိုက်တွေဝင်ရောက်ပြီးအစိုးရနန်းတော်ကိုလည်းဝင်ရောက်စီးနင်းခဲ့ပါတယ်အဲ့ဒီနောက်အီရန်လိုလားတဲ့ပြိုင်ပွဲအဖွဲ့ကိုထောက်ခံကြသူတွေနဲ့အဓိကယုံတွေဖြစ်ပွားခဲ့ကြပါတယ်အီရန်နိုင်ငံရဲ့ဆေးဘက်ဆိုင်ရာကတော့နေ့လယ်၃နာရီခွဲကနေအိမ်ပြင်မထွက်ရကာဖြူအမိန့်ကိုတနိုင်ငံလုံးထုတ်ပြန်ထားပြီးစန့်ကျင်ဆန္ဒပြကြသူတွေကို Green Zone ကနေထွက်ခွာပေးဖို့တောင်းဆိုထားပါတယ်။ပြီးခဲ့တဲ့အောက်တိုဘာအထူးတွေရွေးကောက်ပွဲမှာ El Sadar ပါတီကအမတ်အများစုအနိုင်ရရှိခဲ့ပေမဲ့အစိုးရဖွဲ့နိုင်တဲ့တဝက်ကျော်အရေအတွက်ထိတော့မရရှိခဲ့ပါဘူး။ပြိုင်ဘက်အီရန်ကြောထောက်နောက်ခံပေးထားတဲ့ Shiite Muslim ပါတီတွေနဲ့ညွန်ပေါင်းအစိုးရဖွဲ့စည်းဖို့ညှင်းပယ်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့ဇွန်လမှာပဲသူ့ပါတီကလွှတ်တော်အမတ်အားလုံးကိုပါလီမန်ကနေရုပ်သိမ်းခဲ့ပါတယ်။အဲ့ဒီနောက်မှာတော့ပါလီမန်ကိုဖျက်သိမ်းကာရွေးကောက်ပွဲအသစ်အမြန်ကျင်းပပေးဖို့တောင်းဆိုထားပါတယ်ခင်ဗျာ။